မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေ NLD မျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကိုနိုင်ငံရေးပါတီအဖြစ်တည်ထောင်ဖို့ခွင့်ပြုလိုက်ပါပြီ။ဒီလိုခွင့်ပြုလိုက်တဲ့အတွက်ပါတီမှတ်ပုံတင်ဖို့လိုအပ်တာတွေကိုစလုပ်နေပြီလို့ NLD ကပြောပါရယ်။ပါတီကိုအသစ်ပြန်လဲဖွဲ့စည်းသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲအတွက်လည်းပြင်ဆင်မှုတွေလုပ်နေတဲ့အကြောင်းနောက်ဆုံးအခြေအနေတွေကိုဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့မဆုမျက်မုံကပြောပြပေးပါရှင်
။ကောင်းပါပြီ။လက်ရှိ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦးအတွင်းရေးမှူးဒေါအောင်ဆန်းစုကြည်အပါအဝင်ပြည်내နဲ့တိုင်းအစုံကအဖွဲ့ဝင်21ယောက်နာမည်နဲ့ပါတီတည်ထောင်ခွင့်လျှောက်ထားတာကိုခွင့်ပြုလိုက်တယ်လို့ရွေးကောက်ပွဲကော်မရှင်ကတရားဝင်အသိပေးအကြောင်းပြန်ခဲ့တာပါ။နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ဖို့ပထမအဆင့်ကျော်သွားပြီဖြစ်လို့နောက်တစ်ဆင့်ဘာတွေလုပ်ရမလဲဆိုတာကို NLD သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးအောင်ချိုင်ကအခုလိုရှင်းပြပါတယ်။
ပါတီတည်ထောင်ခွင့်ပြုလိုက်ပြီလို့အကြောင်းကြားလာရပြီဆိုရင်ကျွန်တော်တို့ကလုပ်ရမှာအဲ့ဒီစတင်တည်ထောင်မှုသွားပြီးတော့တင်တဲ့21ယောက်ထဲကပထမအကောင်းဆုံးဒုတိယအကောင်းဆုံးရွေးပြီးတဲ့အခါကျတော့ကျွန်တော်တို့ပါတီရဲ့နာမည်ပါတီရဲ့အလံတော်ပါတီရဲ့တသိက်ပါတီရဲ့သင်္ကေတပါတီရဲ့မူဝါဒလမ်းစဉ်ပါတီရဲ့ဘယ်လိုဖွဲ့စည်းမယ်ဆိုတဲ့ဖွဲ့စည်းကိုအဲ့ဒါတွေကိုပြည့်စုံပြီးတော့အိပ်ပါကောင်းဆောင်လူကောင်းဆောင်ကလူပြည်တော်ကော်မရှင်စီကိုတွားတွေ့ပြီးတော့အဲ့မှာပတ်ပုံတင်ရမယ်အဲ့ဒီဆင့်ကိုလို့ဖို့ဦးညောင်ဝင်းတို့ပြင်ဆင်နေကြတယ
်ကောင်းဆောင်တွေကိုသဘောတူရွေးချယ်မဲ့အစည်းအဝေးမှတ်တမ်းမိတူကိုလည်းပါတီမှတ်ပုံတင်ခွင့်လျှောက်တဲ့အခါမှာပေးဖို့လိုတဲ့အတွက်ပါတီတည်ထောင်ခွင့်လျှောက်ထားခဲ့ကြတဲ့21ယောက်လုံးပြန်ဆုံပြီးတော့ဆုံးဖြတ်ရွေးချယ်ကြရမှာဖြစ်ပါတယ်ဒါပေမဲ့ဒီ21ယောက်ထဲမှာဝေးလံတဲ့တိုင်းနယ်ပြည်နယ်တွေမှာနေထိုင်ကြတဲ့အဖွဲ့ဝင်တွေလည်းပါတာမို့ဘယ်တော့အချိန်အတိအကျဖြစ်မလဲဆိုတာမပြောနိုင်ပေမဲ့အမြန်ဆုံးစူးစမ်းမယ်လို့ဦးအောင်ချိုင်ကပြောပါတယ်တကယ်လို့ပါတီမှတ်ပုံတင်ခွင့်ရသွားပြီဆိုရင်တော့ပါတီအဖွဲ့ဝင်အင်အားစီရင်ခွင့်ရမှာဖြစ်ပါတယ်ဒီတော့အဲ့ဒီအခါကျရင်1988ခုနှစ်ကတည်ထောင်ခဲ့တဲ့ NLD ပါတီဆိုတာရှိတော့မှာမဟုတ်တဲ့အတွက်လက်ရှိပါတီဝင်တွေကဘယ်လိုဖြစ်သွားမှာပါလဲဦးအောင်ချိုင်ကတော့NLD ကိုအသစ်ပြုပြင်ပြောင်းလဲဖွဲ့စည်းမှာဖြစ်လို့လူဟောင်းလူသစ်အားလုံးအဖွဲ့ဝင်သစ်ပြန်လျှောက်ကြရပါမယ်တဲ့
အဲ့ဒီနေရာမှာလူပြည်တဲ့သဘောထားကတော့လက်ရှိပါတီဝင်တွေလည်းအသစ်ပြန်ပြီးတော့လျှောက်ထားကြမယ်အသစ်ပေါ့ဗျာညူးတစ်ခါတော့ဖုန်းပေါ့အဲ့လိုလုပ်မယ်လို့အဲ့လိုသိကူးရှိပါတယ်အဲ့လိုညင်ကြထားတာရှိတယ်အဲ့တော့ကျွန်တော်တို့ဒီကနေအကုန်ပြန်ပြီးတော့ပါတီဝင်ဖြစ်မယ်လျှောက်ချအဲ့ဒီလို
နောင်ချင်းပါမဲ့ရွေးကောက်ပွဲတွေမှာဝင်ပြိုင်နိုင်ဖို့အတွက် NLD ပါတီကနိုင်ငံရေးပါတီအဖြစ်ပြန်လည်မှတ်ပုံတင်တယ်လို့အသိပေးကြေညာခဲ့ပြီးကြတဲ့ကရွေးကောက်ပွဲအောင်နိုင်ရေးအတွက်ကိုလည်းလှုပ်ရှားဆောင်ရွက်နေကြပါတယ်။အဖွဲ့ဝင်21ယောက်ပါဝင်တဲ့ဗဟိုအောင်နိုင်ရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်နေရာတွေလစ်လပ်နေတဲ့မြို့နယ်တွေ၊ခရိုင်ပြည်နယ်နဲ့တိုင်းတွေမှာလည်းရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့တွေဖွဲ့ကြဖို့ဆောင်ရွက်နေတယ်လို့ NLD သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးအောင်ချိုင်ကပြောပါတယ်။ဒီလိုဖွဲ့ကြတဲ့အထက်မှာအလွှာဆောင်ကသူတွေပါဝင်နိုင်ဖို့အဆိုပြုစည်းရင်းတွေကိုတက်ဆိုင်ရာပါတီရုံးတွေစီကတောင်းခံထားပါတယ်
။သူစည်းရင်းထဲမှာကတော့ကျွန်တော်တို့အဖွဲ့ဝင်အောင်းနေလက်ရှိဆောင်ရွက်နေတဲ့ဖွဲ့ဝင်စုအောင်းနေတဲ့ပါဝင်လူတွေရမီရဖာကြီးမြို့မီမြို့ဖာကြီးပြီးတော့လယ်မားကြီးလူသမားကြီး NLD ကိုအောင်းနိုင်ရေးအတွက်ပါဝင်ကူညီနိုင်တဲ့စီဝါရေးလုံအောင်ရှင်တွေဒီကိစ္စတက်ပြီးပညာရှင်တွေနိုင်ငံရေးဓမ္မအောင်းနေအဲ့ဒါတွေပါအကုန်လုံးပါဝင်အောင်စီယုံပြီးတော့အွန်လိုင်းကော်မတီဖွဲ့ဖို့ပြင်ဆင်ပါအဲ့ဒီစီယုံစီနိုင်စွန့်ပြီးပြီဆိုရင်လည်းဂျာရာချင်းပေါ့ဗျာအွန်လိုင်းကော်မတီဆိုတော့အောက်ပါပုဂ္ဂိုလ်များနဲ့ဖွဲ့စည်းခြင်းပါတယ်ဆိုတော့ဂျာရာချင်းကျွန်တော်စီတင်ပါလို့အဲ့လိုဘူအွန်လိုင်းကော်မတီတောင်းကညွှန်ကြားထားတယ်အဲ့ဒီညွှန်ကြားစာအရပြည်내တိုင်းတော်တော်များများကတော့စီရင်နေပို့နေတယ်ကျွန်တော်စီတချို့ရောက်တာကတောင်းနေတယ်
ရွေးကောက်ပွဲမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတွေကအချက်တချို့ကိုရွေးကောက်ပွဲကော်မရှင်ကပြင်ဆင်ခဲ့ပြီးတဲ့နောက်မှာ NLD ကပါတီမှတ်ပုံပြန်တင်ပြီးတော့ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်သွားမယ်လို့ကြေညာခဲ့တာပါကိုယ်စားလှယ်လစ်လပ်နေတဲ့မဲဆန္ဒနဲ့အားလုံးမှာပါဝင်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဝင်ရောက်ရွေးခံသွားမှာဖြစ်တယ်လို့ NLD ကပြောထားပါတယ်နောက်ရွေးကောက်ပွဲတွေစီယုံမဲဆွေတဲ့အခါမှာအနီရောင်အောက်ခံမှာခွတ်တောင်းတဲ့ကျေပုံပါပြီးတော့အောက်ဖက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတဲ့စာတမ်းပါတဲ့အလန်နဲ့အမှတ်တရစိတ်တင်ကေတကိုအသုံးပြုသွားမယ်လို့အသိပေးခဲ့တယ်လို့1990ရွေးကောက်ပွဲမှာလူတွေကြဲကြဲပြန့်ပြန့်တီးခဲ့ကြတဲ့ခမောက်တရစိတ်ကိုတော့လုံးဝအသုံးပြုတော့မှာမဟုတ်ဘူးဆိုတာကိုထင်းင်းကလေးတွေကပဲအစိုးရထုတ်သတင်းစာတွေကနေကြေညာခဲ့ပါတယ်။သက်ဆိုင်ရာကတော့ကြားဖြတ်ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအသိပေးကြေညာခြင်းမရှိသေးပါဘူးရှင်။